ရန်ကုန်မှာရှိတဲ့ပြည်ပတန်ယုံတချို့ကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုပုံမှန်ဆက်သွယ်ပြီးဆွေးနွေးညွှန်ကြားချက်တွေပေးနေတယ်ဆိုတော့မြန်မာစစ်အစိုးရသတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့အဖွဲ့ချုပ်ကညင်းဆိုလိုက်ပါတယ်တန်တမန်တွေနဲ့ပုံမှန်ဆက်ဆံရေးကောင်းမွန်တာဖြစ်ပြီးဒါဟာလည်းမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ဦးတည်ဆက်ဆံတာဖြစ်ပါတယ်လို့အဖွဲ့ချုပ်ပြောခွင့်ရသူကပြောပါတယ်ဒီအကြောင်းကိုကိုသားညွန့်ဦးကနေဆက်လက်တင်ပြပေးပါမယ်ရှင
်ပြည်ပတန်ယုံချုပ်ကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးတော့ Vienna Convention ကိုချိုးဖောက်တာကြောင့်မလို့နိုင်ငံတကာဥပဒေနဲ့ညီစွန်းနေတယ်လို့မြန်မာစစ်စုကသတင်းစာမှာသတိပေးရေးသားထားတာပါဒီတန်ယုံတွေဟာနိုင်ငံရေးပါတီအချုပ်ကိုအားပေးအားမြှောက်လုပ်ပြီးတော့နိုင်ငံရေးမတည်မငြိမ်ဖြစ်အောင်ကြံစည်ဆောင်ရွက်နေကြတယ်လို့လည်းဆွဆွဲရေးသားထားပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဌာနချုပ်ကိုပြည်ပတန်ယုံတွေဟာတစ်နှစ်အတွင်းမှာအကြိမ်ပေါင်း300နီးပါးဝင်ထွက်သွားလာခဲ့ကြတယ်လို့လည်းဆိုထားပါတယ်။ဒီတော့ဒီအစိုးရရဲ့ဒီသတင်းထုတ်ပြန်ချက်အပေါ်မှာအဖွဲ့ချုပ်ရဲ့သဘောထားဘယ်လိုများလဲလို့သိရအောင်လို့အဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်။ခုလိုမျိုးပေါ်ဒီမြန်မာစစ်စုရသတင်းစာထဲမှာပြည်ပတန်ယုံကတန်တမန်တွေကနေပြီးတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဆက်သွယ်ပြီးတော့ဆွေးနွေးညွှန်ကြားချက်တွေပေးတယ်ဆိုပြီးတော့ပြောထားပါတယ်အငယ်တို့အဲ့ဒါတကယ်ပဲလားခင်ဗျာ
ခင်ဗျာအဲ့ဒီဥစ္စာလေးလုံးဝကျွန်တော်တို့ညင်ပါတယ်အဲကျွန်တော်တို့ပြောချင်တာဒီလိုဆွဆွဲချက်တွေကအရင်တော့ဆောင်းမနေနဲ့လဲဆွဆွဲတယ်ဒီဆွဆွဲချက်တွေမမှန်လို့ဒီနေ့ကြီးဖွဲ့ချုပ်ရှိနေတာဒီဆွဆွဲချက်မှန်လို့ရှိရင်သူတို့ဒီတိုင်းတော့နေမှာမဟုတ်ဘူးရေးယူမှာပေါ့တကယ်တမ်းလဲကျွန်တော်တို့မှာအဲ့လိုမရှိပါဘူးသို့တော့တန်တမာနေနဲ့ကျွန်တော်တို့ကတော့ဆက်ဆံရေးကောင်းမွန်အမြဲတမ်းစူးစမ်းတယ်ဒါကြောင့်အသက်အရွယ်ရှိပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်တန်တမာနေနဲ့ဆက်သွယ်ပြောဆိုရတဲ့နေရာမှာရောအငယ်တို့အနေနဲ့ဘာများပြောဆိုတာရှိလဲခင်ဗျအ
ာကျွန်တော်တို့ပြောဆိုတာကတော့ကျွန်တော်တို့မြန်မာနိုင်ငံအရေးရောနိုင်ငံတကာအရေးရောအလင်းတင်တယ်လို့ပြောဆိုတာပါအစီအစဉ်ချပြီးတော့ဆောင်ရွက်တာမျိုးတော့မဟုတ်ပါဘူးကျွန်တော်တို့ဆက်ဆံရေးကောင်းမယ်ဆိုတာလဲကျွန်တော်တို့အနေနဲ့ကဒီမိုကရေစီရင်းနဲ့လူ့အခွင့်အရေးကိုဦးတည်ပြီးတော့ဆက်ဆံကြတာဟုတ်အဲ့တော့ဒါကိုမလိုလားတဲ့လူတွေကတော့မကြိုက်ဘူးပေါ့
ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဆက်ဆက်တဲ့အထက်မှာအနောက်နိုင်ငံတန်ယုံတွေပေါ့အမေရိကန်တို့ဘရစ်ရှာတို့ဒီတန်ယုံတွေကများပါတယ်အဲ့တော့တရုတ်တို့အိန္ဒိယတို့တခြားအရှနိုင်ငံတန်ယုံတွေရောဆက်ဆက်မှုရှိပါလားခင်ဗျအ
ရှဆိုရင်ကျွန်တော်တို့ကိုရီးယားရှိပါတယ်အဲကျန်တဲ့ဟာတော့မလေးရှားနည်းနည်းပါးပါးဆက်သွယ်မှုရှိပါတယ်အိန္ဒိယကဆက်သွယ်လာတာရှိခုပါတယ်အဲတရုတ်ကတော့ပထမဆုံး90ကျော်ယူရောပွဲတော်ကတော့အတိမတ်တည်တာပထမဆုံးတရုတ်ပါပဲ
ဥညံဝင်ပြောခဲ့သလိုပါပဲဒီ1990ခုနှစ်ရွေးကောက်ပွဲပြီးပြီးကျင်းပါပဲအဖွဲ့ချုပ်အနိုင်ရတယ်လို့ကြေညာနေတဲ့အချိန်မှာအဖွဲ့ချုပ်ရုံးကိုပထမဆုံးလာရောက်တဲ့အဆင့်မြင့်နိုင်ငံသားတန်တမာဟာတရုတ်တန်မာကြီးဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့တရုတ်တန်ယုံဘက်ကဒီ NLD ဘက်ကိုဆက်သွယ်လုပ်တာမရှိတော့ပါဘူးအရင်တုန်းကလည်းပြည်ပတန်ယုံတွေနဲ့အဖွဲ့ချုပ်နဲ့ဆက်သွယ်နေတဲ့ဆိုတာတွေကိုစုရသတင်းစာတွေမှာအခုလိုမျိုးမကြာခဏဖော်ပြတာတွေလုပ်ဖူးပါတယ်ဒါပေမဲ့လည်းအခုဆန္ဒခံယူပွဲကလည်းကတ်လာပြီးနောက်ရွေးကောက်ပွဲလုပ်ဖို့လည်းပြင်ဆင်လာကြပြီးဆိုတဲ့အချိန်မှာအခုလိုဆွဆွဲချက်တွေကြောင့်မလို့အဖွဲ့ချုပ်ကိုအာဏာပိုင်တွေဘက်ကတစုံတရာအရေးယူဖို့ခြေလှမ်းပြင်လာတယ်လို့ပြောနိုင်မလားခင်ဗျမြမရေးလေးလာသူကိုအောင်နိုင်ဦးရဲ့အမြင်ဆိုပါဦးဗျ
ဒီ NLD ကိုဟာပြဿနာရှာခြင်းလို့ရှိရင်တော့ရှာလို့ရအောင်လို့ပြောတဲ့သဘောပြင်တဲ့သဘောအဲတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်လည်းဒီကျွန်တော်တို့နိုင်ငံမှာတစ်ခါတစ်ခါမှာဆစ်ဆွေရကဒီလိုပြောတာဆိုတာဟာNLD ကိုပြောခြင်းဆိုခြင်းတို့ပြောတာဖြစ်တယ်လို့ဟာသူ့အထဲမှာရှိတဲ့အင်အားစုတွေကိုလည်းဒါဟာနိုင်ငံခြားကဝင်ဆွတ်နေတာပါဆိုပြီးတော့ပြောခြင်းလို့သတင်းစာတွေမှာရေးဗီဒီယိုတွေမှာပြောတယ်လီဗီရှင်းမှာကြေညာရုပ်မြင်သံကြားမှာကြေညာဒါဆက်တည်ဖြင့်အဲ့ဒီလိုလုံးလေးလှုပ်ထားသဘောရှိပါတယ်အဲ့တော့အခုအချိန်နေမှာက NLD ကလည်းကန့်ကွက်မဲပေးဖို့ထပြီးတော့တည်တည်ချာချာပြောလိုက်တယ်ဆိုတော့ဒါဟာ NLD ကိုပို့ပြီးတော့ကျတ်မှတ်ထားလာတဲ့သဘောပေါ့လေအဲအရေးယူမယ်မယူမယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့အကြည့်ကြမပြောနိုင်ဘူးပေါ့နော်အရေးယူမယ်ဆိုလို့ရှိရင်လည်းစစ်ဆိုးရမှာ NLD ကိုအရေးယူလို့ရတဲ့အကြောင်းအချက်တွေအများကြီးရှိပြီးသားဖြစ်ပါလေ
အခြားနိုင်ငံတွေရဲ့အတွေ့အကြုံရတွေပေါ့ဒီလိုမျိုးပြည်ပတန်ယုံနေတဲ့အတိုက်ခံပါတီအဆက်အသွယ်လုပ်တာမျိုးတွေတို့မှာရောရှိလားခင်ဗျာဒီအတွက်ကြောင့်မလို့ဒီတက်ဆိုင်ရာအင်ရှင်အစိုးရနဲ့ပြဿနာတွေဖြစ်ခဲ့တာမျိုးရောရှိလားခင်ဗျာ
ကျွန်တော်တို့တခြားနိုင်ငံတွေမှာလည်းပဲဒီလိုနိုင်ငံတကာဟလာအတိုင်းဝိုင်းနိုင်ငံတကာတိုင်ယုံနေဟာဆိုလို့ရှိရင်အတိုက်ခံအင်အားစုတွေရဲ့ယုံနေအဖွဲ့အစည်းတွေမှာဝင်ထွက်သွားလာကြတာပဲခင်ဗျာဒါပေမဲ့အထူးသဖြင့်တော့အာဏာရှင်ဆန်တဲ့နိုင်ငံတွေမှာဆိုလို့ရှိရင်တော့အဲ့ဒီကိစ္စမျိုးတွေကိုအနောက်နိုင်ငံကိုအားကိုးတယ်နိုင်ငံသားကိုအားကိုးတယ်ဆိုပြီးတော့ဆွဆွဲလေးရှိတဲ့သဘောရှိပါတယ်ဒီလိုဟာမျိုးကိုလည်းနိုင်ငံတကာဥပဒေနဲ့ချိုးဖောက်တယ်ဒီရင်းရေးမှာဝင်ပြီးဆွတ်ဖက်တယ်ဆိုပြီးတော့ဆွဆွဲနေတဲ့သဘောပါတိတိကျကျဟလာတရားဆွဲဆိုဖို့ဆိုတာမျိုးကတော့ဘလို့မှ မဖြစ်နိုင်ပါဘူးဒီနိုင်ငံတကာကလည်းကြိုးကျင်တဲ့သဘောကတော့အရုပ်နိုင်ငံရေးကိစ္စမှာဝင်မရှုံနဲ့မင်းတို့လာပြီးတော့ရှုံနေတယ်ဆိုတဲ့ဥစ္စာကိုတတိပေးကျင်တဲ့ကိစ္စလည်းဖြစ်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်ရန်ကုန်အမေရိကန်တန်ယုံကိုဆက်သွယ်မိမြန်တော့အစိုးရဘက်ကဆွဆွဲချက်တွေကိုသူတို့တန်ယုံအနေနဲ့တုံ့ပြန်သဘောထားပြီးယူထုံးစံမရှိဘူးလို့ဆိုပါတယ်စစ်စွာထုတ်သင်းစာတွေမှာဒီပေါ်ပြတဲ့ဆောင်းမတွေကတူးချင်းအာပေါ်ဖြစ်တယ်လို့ဆိုပေမဲ့လည်းသတင်းပုံစံရေးထားတဲ့အခုလိုမျိုးသတင်းစင်တွေကတော့အစိုးရရဲ့အာပေါ်ဒါမှမဟုတ်လို့ရှင်အစိုးရပြည်ညာရေးဌာနရဲ့အာပေါ်ဖြစ်တယ်လို့ရန်ကုန်သတင်းသမားအချို့ကတော့ပြောပါတယ်ဒါပေမဲ့လည်းဒီသတင်းစင်ထဲမှာပဲဒီလိုမျိုးတန်ယုံတွေရဲ့လှုပ်ရက်ကိုပြည်သူတွေကမလိုလားဘူးဆိုတဲ့သဘောမျိုးလည်းရေးထားတော့အစိုးရဘက်ကသဘောရမဟုတ်ဘူးဆိုတဲ့သဘောလည်းတက်ရောက်ပြန်ပါတယ်ပြီးကြတဲ့နှစ်တွင်းကတော့ဒီအမေရိကန်တန်ယုံရှေ့မှာအစိုးရလိုလားသူတွေကနေပြီးတော့အမေရိကန်ဆိုရကနေမြန်မာနိုင်ငံပေါ်ပိတ်ဆို့ရေးယူတာတွေကိုကန့်ကွက်တဲ့ဆန္ဒပြမှုတွေလုပ်ခဲ့ပူးပါတယ်ဆန္ဒပြသူတွေကိုကြီးကြပ်တဲ့အထက်မှာတော့ဆက်သွေးဆက်ကင်ထားသူအချို့လည်းပါလာမှုလို့ဒါဟာအာဏာပိုင်တွေဘက်ကစီစဉ်တာလို့အဲ့ဒီတော့ကယူဆခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်တန်ယုံရှိမှာပဲဒီမိုကရေစီရေးအတွက်ဆန္ဒပြခဲ့တဲ့တကူရောဆန္ဒပြသမားဦးအောင်တန်းကိုတော့တက္ကသိုလ်ကပဲဆစ်ဆိုးကနေပြီးတော့ထောင်ဒဏ်သက်သက်ကြွချမှတ်ခဲ့ပါတယ်ခင်ဗျာ